ဘရာဇီးလ်နိုင်ငံမှာအင်္ဂါနေ့ကစတီးယမ်မြောင်နေ့ကျင်းပနေတဲ့ရီယိုအိုလံပစ်မှာရွှေတစ်စိမ့်စု၂၇ခုနှစ်စုအတွက်ပြိုင်ဆိုင်နေကြပါတယ်။အင်္ဂါနေ့နေ့လယ်ပိုင်းတော့ကအမျိုးသမီးဘောလုံးဆင်မီဖိုင်နယ်ပွဲမှာဆွီဒင်အသင်းကအင်ရှင်ဘရာဇီးအသင်းကိုပယ်နယ်တီမှတစ်ခုအတာကမြင်တော့၄ဂိုး၃ဂိုးနဲ့နိုင်ရသွားတဲ့အတွက်ဖိုင်နယ်တက်သွားပါတယ်။မာရာဂါနာအားကစားပွဲမှာကန် ောက်ဆမီဖိုင်နယ်မှာတော့ဂျမနီအသင်းက2ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ဖိုင်နယ်တက်သွားပါတယ်။ဒါကြောင့်တောက်ချနေကြရင်ဆွီဒင်နဲ့ဂျမနီတို့အိုလံပစ်ချန်ပီယံလူကြရမှာပါ။အမျိုးသားဘောလုံးဆမီပွဲတွေကိုတော့ဘရာဇီးလ်နဲ့ဟွန်ဂျူရက်နိုင်ဂျီးရီးယားနဲ့ဂျမနီတို့ဒီကနေ့မှကန်ကြမှာပါ။ဒီကနေ့ပြေးဖုံပြေးပွဲတွေထဲမှာတော့အမျိုးသားမီတာ9000ပြေးပွဲမှာမြန်မာအသင်းကကိုဆန်းနိုင်တဲ့အမျိုးသမီးမီတာ800ပြေးပွဲမှာမတ်ဆွေလီမြင့်တို့ဝင်ရောက်ပြိုင်ကြမှာပါ။သူတို့တစ်ယောက်လုံး heat အဆန်းပြိုင်ပွဲတွေကိုအရင်ပြန်ရမှာဖြစ်ပြီးအနိုင်ရတဲ့အပေါ်မူတီကနောက်အဆင့်တွေတက်သွားမှာဖြစ်တယ်လို့ရီယိုမှာရောက်နေတဲ့မြန်မာအိုလံပစ်အသင်းတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါရရှင်။